ဘင်္ဂလားဒေ့ရှ်စခန်းတွေကနေပင်လယ်ခီးနဲ့ထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေဟာလမ်းခီးမှာလိင်ပိုင်းဆိုင်ရာအနိုင်ကျင့်တာတွေခံခဲ့ရတယ်လို့ကိုယ်တိုင်ကြုံတွေ့သရသူတွေနဲ့မျက်မြင်သက်သူတွေကိုမေးမြန်းပြီး AP သတင်းဌာနကပုံတုံးတွေမှာဖော်ပြပါတယ်။နာမည်ဝက်အန်လို့ပေးထားတဲ့အသက်12နှစ်အရွယ်အမျိုးသမီးငယ်ကသူ့ကိုသမောမာလိန်မှုနဲ့ဝန်ထမ်းတွေကအာရမပြုချက်နှိပ်စက်ခဲ့ပြီးသူတို့ဆန္ဒကိုမနာခံရင်စတပ်ပစ်မယ်လို့ချိန်ချောက်ခဲ့တယ်လို့ဆိုပါတယ်။မာလိမှုခန်းထဲမှာသူ့ကိုအဖွဲလိုက်အာရမပြုကျင့်နေတာဖြစ်ပြီးတခြားအမျိုးသမီးငယ်တွေကိုလည်းအခန်းထဲကိုလာဖို့ခေါ်ခဲ့ပြီးမလာရင်သမောကိုပေါက်ပြစ်မယ်လို့ချိန်ချောက်ခဲ့တယ်လို့ပြောပါတယ်။အင်ဒိုနီးရှားနိုင်ငံအာချေပြည်နယ်ကယာယီစခန်းတစ်ခုမှာ AP သတင်းဌာနကတွေ့ဆုံမေးမြန်းထားတဲ့အဲ့ဒီအမျိုးသမီးငယ်ဟာမိသားစုမပါဘဲနဲ့ပင်လယ်ခီးထွက်လာတာဖြစ်ပြီးမလေးရှားမှာသူနဲ့လူချင်းတစ်ခါမှမဆုံမှုတဲ့အမျိုးသားတစ်ဦးနဲ့လက်ထပ်ဖို့စီစဉ်ထားတယ်လို့ပြောပါတယ်။အချေပြင်းနဲ့ကလောက်မှာမလာတော့ကအဲ့ဒီအမျိုးသမီးငယ်ပါလာတဲ့လေသမောင်းဟာတိမောက်ခဲ့ပြီးလူ85ဦးကိုအင်ဒိုနီးရှားအနာပိုင်နဲ့ဒေသခံ၅ဖမ်းသမားတွေကကယ်တင်ခဲ့ရတာပါ။လေနှစ်မြုံမှုကြောင့်အနည်းဆုံးကလေး28ဦးပါဝင်တခြားခီးတဲ့68ဦးသေဆုံးခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကသတင်းထုတ်ပြန်ခဲ့ပါတယ်များ။